Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC Bureau of View American တန်ကနေ2016ခုနှစ် March 31ရက်ကြာတာပြင်းညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ယူထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပတ်သတင်းတွေကိုမတင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။နျူကလ ియర్ ဘေးကင်းလုံခြုံရေးဆိုင်ရာနှစ်ရက်ကြာထိပ်သီးညီလာခံကိုဒီကနေ့ဝါရှင်တန်မှာသမ္မတဘရက်အိုဘားမားအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။ Brussels တိုက်ခိုက်မှုဆိုင်ရာအထောက်အထားသတင်းတွေရပြီးတဲ့နောက်ဘယ်လ်ဂျန်ဝန်ကြီးချုပ်တွေလုံခြုံရေးတိုးမြှင့်ထားပါတယ်။အိန္ဒိယနိုင်ငံရှိပိုင်းမှာဆောက်လုပ်ဆဲတရားရစင်းပြိုကျလို့လူ၁၀ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ထားရှိမဲ့ဥပဒေကြမ်းတစ်ရက်အမျိုးသားလွှတ်တော်မှဒီကနေ့တင်သွင်းလိုက်ပါတယ်။
တကယ်တော့သူကအကြံပေးတယ်ဆိုတာအဆုံးဖြတ်ပြီလားမဟုတ်ဘူးလေအဲ့တော့နောက်ဆုံးမိသူကပါခင်ဗျတခုခုကိုအပြီးပြတ်လုံနိုင်နေဆိုတဲ့အာဏာကိုပေးလိုက်တာမဟုတ်ဖ ೇನೆ နိုင်ငံအတွက်လိုအပ်တဲ့
ဒီကနေ့ဥပဒေမူကြမ်းတင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်အမတ်ဦးအောင်ကြည်ညွတ်မှာဒီဥပဒေမူကြမ်းအကြောင်းကိုတော့မကြခင်မှာအပြည့်စုံနာဆင်ရပါမယ်တခါအစိုးရတဲ့အပြောင်းလဲနဲ့အတူနိုင်ငံပိုင်သတင်းစာတွေအသွင်ပြောင်းသွားတာနဲ့ဒီပေါ်မှာအမြင်သဘောထားတွေကိုလည်းစုစည်းတင်ပြပေးဖို့ရှိပါတယ်နောက်ဒီကနေ့ Washington DC မြို့တော်မှာစတင်ကျင်းပမယ့် Nuclear လုံခြုံရေးထိပ်သီးဆွေးနွေးပွဲအကြောင်းကိုလည်းပြောပြပေးမှာပါအခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကတက်လက်ကြေညာပေးကြပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့သမ္မတတဒန်းတွင်၄ချိန်နဲ့နောက်ဆုံးအချိန်မြောက် Nuclear ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးတစ်ရပ်ကိုဒီကနေ့ Washington မြို့တော်မှာလက်ခံကျင်းပပါမယ်နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွက်နိုင်ငံ50ကကိုယ်စားလှယ်တွေရောက်နေကြပါပြီနျူကလ ియర్ လက်နက်လုပ်လို့ရတဲ့ပစ္စည်းတွေကိုဂျမ်ဖက်ဝါဒီတွေဒါမှမဟုတ်အန်ဒရယ်ပေးပူရွေချက်ရှိတဲ့လူပုဂ္ဂိုလ်တွေလက်ထဲရောက်မသွားအောင်ထိန်းသိမ်းရေးကိစ္စဟာဒီအစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒီအစည်းအဝေးကိုရုရှားကမတက်ဘူးလို့ဆုံးဖြတ်တာဟာစိတ်မကောင်းစရာပဲလို့အမေရိကန်ကပြောပါတယ်။နျူကလ ియర్ ဆိုင်ရာပစ္စည်းတွေဘေးကင်းလုံခြုံရေးမှာအကြောင်းမျိုးမျိုးနဲ့လက်ဟာတာတွေရှိနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အဲ့ဒီလက်ဟာချက်တွေထဲမှာဒီပစ္စည်းတွေကိုစောင့်ကြကြည့်ရှုဖို့နိုင်ငံတကာမူပေါင်းမရှိတာကုန်သွယ်စည်းဝေးအတွက်ရွေတဲ့နျူကလ ియర్ ပစ္စည်းတွေကိစ္စတချို့နိုင်ငံတွေကပွန့်ပွန့်လင်းလင်းမလုပ်ချင်တာတချို့စစ်ဖက်တွေအနေနဲ့သူတို့ရဲ့နျူကလ ియర్ ပစ္စည်းတွေကိုဘယ်လိုထိမ့်သိမ်းစီမံလုပ်ဆောင်မယ်ဆိုတဲ့ပေါ်သဘောတူညီချက်မရနိုင်တာတွေပါဝင်ပါတယ်။အခုတည်းဒီစီဝေးတွင်နိုင်ငံကာနုမြူစွမ်းရည်အေဂျင်စီ IAEA ၊ BBC ဆိုင်ရာရဲတပ်ဖွဲ့ Interpol တို့အပြင်တခြားအဖွဲ့တွေနဲ့သမ္မတဥပမာတွေ့ဆုံပြီးတော့နျူကလ ియర్ ဘေးကင်းလုံခြုံရေးပိုင်းပူးပေါင်းဆောင်ရွက်ရေးရှေ့တိုးလုပ်ဖို့ကိစ္စဆွေးနွေးပါမယ်။
ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့တော်မှာပြီးခဲ့တဲ့သတင်းဘက်ကလူ32ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမှာအထောက်အထားသစ်တွေတွေ့ခဲ့ရပြီးနောက်မှာတော့ဝန်ကြီးချုပ်ရဲ့လုံခြုံရေးကိုတိုးမြှင့်လိုက်ပါတယ်။ဝန်ကြီးချုပ်ရှာမီရှဲရဲ့ရုံးတဲ့အင်ဒိုတဝိုက်ကိုလက်နက်ကင်လုံခြုံရေးတွေချထားပါတယ်။တိုက်ခိုက်ခဲ့သူတွေအဖြစ်တန်တရာရှိထားသူတွေသုံးခဲ့တဲ့တိုက်ခန်းတစ်ခုအနီးကအမှိုက်ပုံးအတွင်စွန့်ပစ်ထားတဲ့ laptop ကွန်ပျူတာထဲမှာနေရာနှစ်ခုလုံးရဲ့မြေပုံကိုတွေ့ရတယ်လို့ရဲကပြောပါတယ်။ပြစ်မှတ်ထားတဲ့နေရာတွေအတိအကျကိုမသိရပေမဲ့လည်းအခုလိုလက်နက်တွေဖောက်ခွဲရေးပစ္စည်းတွေအကြမ်းဖက်သမားတွေအချင်းချင်းဆက်သွယ်နိုင်တဲ့ဖုန်းတွေသူတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုဖုံးကွယ်ဖို့နဲ့ပြင်သစ်နယ်ဥရောပတလွာသွားလာနိုင်ဖို့အတွက်ခိုးယူထားတဲ့နိုင်ငံကူးလက်မှတ်တွေကိုဖော်ထုတ်ရရှိတာကြောင့်အကြမ်းဖက်ကွန်ရက်တစ်ခုကကျူးလွန်လူဆဲဆဲအစိုးရအကြမ်းဖက်လုပ်ရက်ကိုတားဆီးနိုင်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေဖရန်ဆာမော်လန်ကပြောပါတယ်ပြင်းထန်နိုင်ငံပါရီမြို့တော်နွေမာလာအကြမ်းဖက်တိုက်ခိုက်ခံရပြီးချိန်ကတည်းကဆာလို့ဘယ်လ်ဂျီယံဝန်ကြီးချုပ်ရုံးကိုအထူးလုံခြုံရေးတင်းကျပ်ထားတာဖြစ်တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်
။ဒူဘားနိုင်ငံဂွမ်တနာမိုပင်လယ်ကွေ့အမေရိကန်ရေတပ်အခြေစိုက်စခန်းကအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသားတဒါဇင်လောက်ကိုလွှတ်ပြောင်းပေးဖို့စီစဉ်နေတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကကွန်ဂရက်လွှတ်တော်ကိုအကြောင်းကြားထားပါတယ်။အကျဉ်းသားတွေကိုလက်ခံဖို့နှစ်နိုင်ငံထက်မနည်းကသဘောတူထားပြီးလို့အမည်မဖော်တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောပါတယ်။လွှတ်ပြောင်းပေးမယ့်ထဲမှာပါတဲ့သူဒူကတော့အသက်38နှစ်အရွယ်ရီမီနိုင်ငံသားတာရစ်ဘာအူဒါပါသူဟာ2009ခုနှစ်ကတည်းကအစံကခံဆန္ဒပြနေတဲ့အတွက်နေစဉ်လိုအတင်းအကျပ်အစာကျွေးနေရတာပါသူရဲ့ကိုယ်လေးချိန်ဟာအခုဆိုရင်33ကီလိုဂရမ်ပဲရှိတော့ပြီးငကိုရှိခဲ့တဲ့ကိုယ်လေးချိန်ထက်ဝက်လောက်ကျသွားပါတယ်ဘာအူဒါဟာဂွမ်တနာမိုမှာထိန်းသိမ်းထားတဲ့အကျဉ်းသား62ယောက်ထဲကတစ်ယောက်ပါအာဖဂန်နစ္စတန်မှာအကြမ်းဖက်ဝါဒီတွေကိုနှိမ်နင်းရေးအမေရိကန်ဦးဆောင်တဲ့စစ်ပွဲအတွင်းဖမ်းဆီးရမိတဲ့အကြမ်းဖက်ဝါဒီတွေလိုတန်များရှိသူတွေကိုထိန်းသိမ်းထားဖို့သမ္မတဟောင်း George W. Bush လက်ထက်မှာဒီအကျဉ်းစခန်းကိုဖွင့်ခဲ့တာပါ။ဘာအူဒါအပါအဝင်အကျဉ်းသား38ယောက်လောက်ကိုတတိယနိုင်ငံတစ်ခုမှာရွှေ့ပြောင်းထားဖို့အတည်ပြုချက်ရထားပြီးပါပြီ။ပထမဆုံးအထုပ်လွှဲပြောင်းတာကိုလာမယ့်ရက်အနည်းငယ်အတွင်းမှာလုပ်ဖို့ရှိပြီးကျန်တဲ့လူတွေကိုတော့လာမယ့်သတင်းပတ်တွေအတွင်းဆက်ပြီးလွှဲပြောင်းသွားမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်ရေးအပါအဝင်နှစ်နိုင်ငံဘုံတူညီတဲ့အကျိုးစီးပွားတွေကိစ္စဆွေးနွေးဖို့မျှော်လင့်ထားတယ်လို့သမ္မတအိုဘားမားအစိုးရအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။ရေချောင်းသွားလာရေးနဲ့ cyber baking လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတရုတ်နဲ့အမေရိကန်အကြားသဘောထားကွဲပြားတာတွေကိုမပြောဘဲရှောင်မာတော့မဟုတ်ဘူးလို့အဲ့ဒီတာဝန်ရှိသူကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိစ္စဟာထိပ်သီးအစည်းအဝေးမှာဆွေးနွေးကြမယ်ထဲအရေးအကြီးဆုံးကိစ္စတစ်ခုဖြစ်မယ်လို့ခန့်မှန်းထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ပြင်းထန်တဲ့တန်းခတ်ရေးယူမှုအသစ်တွေကိုဒီလအစောပိုင်းမှာပဲချမှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆိုင်ရာရန်စတာမျိုးတွေကိုရပ်ဆိုင်ရေးတရုတ်ရဲ့ဩဇာအရှိန်အဟွာကိုတုံ့ပြန်ဖိအားပေးဖို့သမရရှိကိုအမေရိကန်ကတွန်းအားပေးနေတာဖြစ်ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံရှိပိုင်းမှာဆောက်လုပ်ဆဲတံတားဒစင်းပြူကြတာကြောင့်လူ10ယောက်ထက်မနည်းသေဆုံးသွားပါတယ်ကိုကာတာမျိုးကအဲ့ဒီတံတားပြူကြတဲ့ဖြစ်ရပ်မှာကွန်ကရစ်တုံးတွေအောက်ပိတ်မိနေမယ်လို့ယူဆရသူတွေကကြေတင်ဖို့ရှာဖွေရေးလုပ်နေပါတယ်တခြားလူဒါဇင်ပေါင်းများစွာလည်းတင်ရန်ရပါတယ်
हटाक ब्रिज जोर से आवाज हुआ हम लोग एकदम डर गए बहुत जोर कल रात को ढलाई हुआ था ब्रिज
अतन अचे जी ठोला रहा जाओ चनो रु ठैलन तो जा बारे दी तडा अपाई मा ण्या गा मा कंक्रीट लाउ ठा रहा बा चनो गा औगु सिन बी फ्यो ये तो यु मे लु सिनसा नी लो मा बे तडा पियु जा रहा गु टुले या रहा जाओ कान गाउ तो बारे लु अटो म्या म्या देगों जा बारे लु हई मा सी नी दे दीदा गन दू गा ब्यो रहा बा तडा पियु जा जई मा လူစီးများတဲ့စိုက်ကားတွေအပါအဝင်လူတွေနဲ့ကားတွေအတော်များများတံတားအောက်မှာရှိနေတယ်လို့မျက်မြင်တူကပြောပါတယ်
။ကိုရီးယားစစ်ပွဲအတွင်းကြာဆုံးခဲ့တဲ့တရုတ်စစ်သား36ယောက်တို့ရဲ့ရုပ်ကြွင်းတွေကိုတောင်ကိုရီးယားနိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်။1950ကနေ1953ခုနှစ်အထိစစ်ပွဲအတွင်းတရုတ်ကမြောက်ကိုရီးယားဘက်ကနေဝင်တိုက်ပေးခဲ့တာပါ။နိုင်ငံချစ်ချီရင်းနှီးမှုကိုပြတဲ့အမှတ်လက္ခဏာတစ်ခုအဖြစ်တရုတ်စစ်သားတွေရဲ့ရုပ်ချင်းတွေကိုပြန်ပို့ပေးပါမယ်လို့2013ခုနှစ်တရုတ်နိုင်ငံခီးစဉ်အတွင်းတောင်ကိုရီးယားသမ္မတပတ်ကွန်ဟဲကကန့်လန့်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကဆိုရင်စုစုပေါင်းခန္ဓာကိုယ်ရုပ်ချင်း942ဦးကိုတောင်ကိုရီးယားကတရုတ်နိုင်ငံစီလွှဲပေးခဲ့ပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့တင်းချိုင်းကူတန်ရှင်ရေးပွဲတော်မတိုင်ခင်နှစ်စဉ်လွှဲပြောင်းပေးပို့တာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာလက်နက်ကင်တပ်ဖွဲ့တွေကဝန်းရံပိတ်ဆို့ထားတဲ့ဒေသတွေနဲ့သွာလာရခက်ခဲတဲ့ဒေသတွေကထောင်ပေါင်းများစွာသောနောက်ထပ်စီးရီးယားနိုင်ငံသားတွေအတွက်အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲကကုလသမဂ္ဂလူညွေးကောင်စီကိုပြောလိုက်ပါတယ်။ကုလသမဂ္ဂလူညွေးကောင်စီအနေနဲ့ဝန်ရောက်ဆောင်ရွက်ပေးဖို့စတီဖန်အိုဘရိုင်ကအဲဒီလိုပန်ကြားချိန်မှာပဲသူတို့နိုင်ငံတွင်တိုက်ပွဲတွေကနေထွက်ပြေးကြရတဲ့စီးရီးယားနိုင်ငံသားတွေရွှေ့ပြောင်းခြေဆက်နေထိုင်နိုင်ရေးလက်ခံပေးကြဖို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကနိုင်ငံတကာတိုက်ဝန်းကိုပန်ကြားနေပါတယ်
။ We are facing the biggest refugee and displacement crisis of our time.
The world the most ကျွန်တော်တို့ခင်မာဒုက္ခသည်နဲ့အိုးအိမ်ဆုံးထွက်ပြေးခြင်းဆိုင်ရာအကြီးမားဆုံးအကျက်အတဲနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။ကမ္ဘာကြီးအနေနဲ့စိန်ခေါ်မှုကိုဖြစ်ရှင်းရပါမယ်။မျှော်လင့်ချက်ပေးတာဟာပိုကောင်းတဲ့အနာဂတ်အတွက်လမ်းကြောင်းဖန်တီးပေးတာပါ။အိန္ဒိယနိုင်ငံတွေအနေနဲ့သူတို့လုပ်ရမှာတဲ့အများကြီးပိုလှုပ်ထားပြီးပါပြီ။အခုတခြားနိုင်ငံတွေလှုပ်ကြရပါတော့မယ်။လုပ်ငန်းစဉ်ကိုစနစ်တကျစီမံဆောင်ရွက်တဲ့ဆိုရင်ဒုက္ခသည်တွေအခြေဆက်နေထိုင်ရေးဟာအားလုံးအတွက်အောင်ပွဲဖြစ်ပါလိမ့်မယ်လို့မစ္စတာဘန်ကီမွန်းကပြောပါတယ်။ဆက်ဖြစ်နေစေစီးရီးယားဒုက္ခသည်အကြက်တဲကိုနောက်ထပ်ချမ်းသာတဲ့နိုင်ငံတွေကအကူအညီပေးကြဖို့ဂျနီဗာမှာဗိုလ်ထူးနေကလုပ်တဲ့စီးရီးယားဒုက္ခသည်အရေးအဆင့်မြင့်ဆွေးနွေးပွဲတွင်မစ္စတာဘန်ကနှိုးဆော်သွားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားဖြူသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေတဲ့ထိတ်ကပြေးနေတဲ့ Donald Trump ကကိုဝင်ဖျက်ချတာကိုအမေရိကန်ပြည်ထောင်စုမှာပိတ်ပင်ကန့်သတ်ထားတဲ့ဆိုရင်အဲ့ဒီလိုလုပ်တဲ့အမျိုးသမီးတွေကိုအပြစ်ပေးတင်တယ်လို့ပြောတဲ့အတွက်ပြစ်တင်ဝေဖန်ခံနေရပါတယ်။ MSNBC ရုပ်သံသတင်းဌာနမှာအဲ့ဒီလိုပြောပြီးနိုင်ပိုင်းအတွက်မှာပဲ Trump ကသူပြောခဲ့တာကိုပြန်ပြင်ပြီးကိုဝင်ဖျက်ချသူတွေကိုပဲရာဇဝတ်ကြောင့်အရာအရေးယူရမယ်လို့ပြောပါတယ်။ထရန့်ရဲ့ကနဦးမှတ်ချက်ဟာမူဝါဒရေးရာပိုင်းတရှိနားလည်မှုအားနည်းတယ်ဆိုတာကိုပြနေတယ်လို့ဝစ်ကွန်ဆင်ပြည်နယ်မဲဆွယ်စည်းရုံးပွဲမှာ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကပြောပါတယ်ဝစ်ကွန်ဆင်ပြည်နယ်ဟာလာမယ့် primary ပနားမရွေးချယ်ပွဲကျင်းပမယ်ပြည်နယ်ပါ Democratic Party ဘက်ကပြိုင်ဘက်တွေကိုလည်း Cruz ကထိုးနှက်ဝေဖန်ပါသေးတယ်။ Democrat တွေဟာအမျိုးသမီးတွေကိုပုံစံကွက်ထဲထည့်ချင်သူတွေဖြစ်တယ်လို့ Cruz ကဝေဖန်ပါတယ်။ Wisconsin ပြည်နယ်ပနားမရွေးချယ်ပွဲမတိုင်ခင်လူမှုစစ်တမ်းတွေမှာ Trump နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကတ်စစ်တို့ထက် Cruz ကထောက်ခံမှုပိုရနေပါတယ်။အဲ့ဒီ AB လ5ရက်အင်္ဂါနေ့ကျရင် Democratic Party ဘက်မှလည်းပနားမရွေးချယ်ပွဲရှိပါတယ်။အထက်လွှတ်တော်မှဘာနီဆန်ဒါစ်ကအနိုင်ရမဲ့သူတူလို့ပြောနေပေမဲ့အသာရနေတဲ့ဟီလာရီကလင်တန်ကပါတီကိုယ်စားလှယ်မဲ့အရေးအတွက်နောက်ထပ်တည်တည်တာတာထပ်ရဖို့မျှော်လင့်ထားပါတယ
်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပါတီမျိုးတော်ကိုတိုက်ခိုက်မှုတွေအထူးကတန်လျာရှိသူရဲ့ရှင်းနေကသူ့အမှုတွေဟာတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေတဲ့ပြင်သစ်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ချင်နေပါတယ်လို့ပြောလိုက်ပါတယ်။သူအဖမ်းခံထားရတဲ့ Brussels မြို့ကနေပြင်သစ်နိုင်ငံကိုလွှတ်ပြောင်းမဲ့ကိစ္စဆာလာအဗ်ဒူဆလမ်အနေနဲ့ရင်ဆိုင်ကန့်ကွက်မှာမဟုတ်ဘူးလို့ရှေ့နေ Cedric Moise ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးလေလကြာရှောင်တိန်နေပြီးတဲ့နောက်မလ18ရက်နေ့က Brussels မြို့တော်မှာသူ့ကိုဖမ်းမိလိုက်တာပါ။ပါရီမြို့တော်မှာလူပေါင်း130သေဆုံးရတဲ့တိုက်ခိုက်မှုတွေကူညီစီစဉ်ခဲ့တယ်ဆိုပြီးသူ့ကိုဆွတ်ဆွဲထားပါတယ်။ Brussels မြို့တော်မှာလူပေါင်း32ယောက်သေဆုံးရတဲ့ပြီးခဲ့တဲ့သတင်းပတ်တိုက်ခိုက်မှုတွေမှာပါဝင်ခဲ့သူညီကိုနှူးဖြစ်ကြတဲ့ခါလစ်နဲ့အီဘရာဟင်အယ်ဘာခရာဝီတို့နဲ့အဗ်ဒူဆလမ်ကြားမှာလည်းချိတ်ဆက်ထားပါတယ်။ဒီတော့တည်းမှာပဲအသက်34နှစ်အရွယ်ပြည်နှင့်နိုင်ငံသားရီဒါခရီဂေးပေါ်အကြမ်းဖက်ဝါဒကင်ဆယ်တိုက်ခိုက်မှုဆိုင်ရာကနအူးဆွဲချက်တွေနဲ့ပြင်သစ်အစိုးရရှေ့နေတွေကဗိုလ်ထုနေမှာတရားစွဲတင်လိုက်ပါတယ်။စီနေရှာဖို့မှုတစ်ခုအတွင်းသူ့နေအိမ်တိုက်ခန်းကနေတိမ်းမိခဲ့တဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့လက်နက်တွေဟာပြင်းထန်တဲ့တိုက်ခိုက်မှုကြီးလို့ဖို့ကြံစီနေတယ်ဆိုတာထင်ရှားတယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ခရီးကေဟာ2014ခုနှစ်နောက်ပိုင်းဒါမှမဟုတ်2015ခုနှစ်အစောပိုင်းမှာစီးရီးယားနိုင်ငံကိုသွားခဲ့တယ်လို့တန်ရရှိထားပါတယ်။အကြံဖက်ဝါဒကင်ဆယ်တိုက်ခိုက်မှုဆိုင်ရာဆွဲချက်တွေနဲ့ဇူလိုင်လနောက်ပိုင်းမှာဘယ်ဂျင်အနာဘယ်တွေကခရီးကေကိုသူ့ရဲ့မျက်ကွယ်မှာပြစ်ဒဏ်ချမှတ်ထားပြီးဖြစ်ပါတယ်။အန်တာတိကဒေသမှာရေခဲတွေပိုးပြီးမြန်မြန်ပျော်လာနေတာကြောင့်ပင်လယ်ရေမင်းနဲ့ပြင်ဟာဒီနှစ်ကုန်မှာအရင်ကခန့်မှန်းထားတာထက်ပိုမြင့်လာမယ်ဆိုတာလေ့လာချက်အသစ်တစ်ခုကနေတွေ့လိုက်ပါတယ်။အစစ်မြစ်ကွန်ပျူတာနီလန်းကိုအသုံးပြုပြီးအမေရိကန်သုတေသီတွေဖြစ်ကြတဲ့ Rob DiConto နဲ့ David Pollard တို့ရဲ့လိလာချက်ကနေအခုလိုတွေ့လိုက်တာပါ။လက်ရှိဖန်လုံရင်တန်းွေထုတ်လွှတ်မှုနှုန်းကျောက်ကမ္ဘာသမုဒ္ဒရာရေပြင်ဟာ2020ပြည့်နှစ်အရောက်မှာ2မီတာနီးပါးထိမြင့်တက်ပြီး2500ပြည့်နှစ်အရောက်မှာတော့15မီတာထိမြင့်တက်သွားနိုင်တာကိုသုတေသီတွေတွေ့ထားကြပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိကြီးထိုင်တို့ကကြင်ညာပေးခဲ့ကြတာပါ။သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြပေးပါဦးမယ်။အရင်ဆုံးကတော့ဒီနေ့ဒီမျိုးသားလွှတ်တော်မှာတင်သွင်းလိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အရေးဆိုင်ရာဥပဒေမူကြမ်းအကြောင်းကိုပြောပြချင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ထားရှိမဲ့ဥပဒေကြမ်းတရက်ကိုအမျိုးသားလွှတ်တော်မှာဒီနေ့ပဲတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြင်ပရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနောက်ပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ရည်ရွယ်တဲ့ဥပဒေကြမ်းဖြစ်တယ်လို့ဆိုပါတယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတောက်မတ်မီခါကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဓမ္မဦးထင်ကျော်လက်မှတ်ထိုးပြဋ္ဌာန်းပေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဒီကနေ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒီလိုတင်သွင်းရတဲ့ရည်ရွယ်ချက်ကတော့နိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်အခုလိုတင်သွင်းခဲ့တာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကအမျိုးသားလွှတ်တော်မှာခုလိုပြောဆိုလိုက်ပါတယ်
။ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံအထွေထွေရွေးကောက်ပွဲမှာပြည်သူအများစုကယုံကြည်အားကိုးပြီးတက္ကသိုလ်နဲ့ထောက်ခံပေးပေးခဲ့ကြတဲ့နိုင်ငံသူနိုင်ငံသားတို့ရဲ့မျှော်မှန်းချက်များနဲ့အကျိုးစီးပွားများကိုအတိုင်ပင်ခံပုဂ္ဂိုလ်ကပံ့ပိုးဆောင်ရွက်နိုင်ရန်အတွက်ကျွန်တော်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကနေပြီးတော့အစိုးတင်သွင်းရခြင်းဖြစ်ပါတယ်
။ဥပဒေကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်အောင်စုလွှတ်တော်ကတာဝန်ပေးအပ်တာဖြစ်တယ်လို့အတိအလင်းဖော်ပြထားပါတယ်။ဥပဒေရဲ့ရည်ရွယ်ချက်တွေအဖြစ်ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြည်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်အကြံဉာဏ်ပေးဖို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုခန့်အပ်တဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဘလောက်ထိလုတ်ပိုင်ခွင့်ဩဇာတက်ရောက်ဖို့ရှိတယ်လဲဆိုတာကလည်းစိတ်ဝင်စားစရာအချက်တစ်ချက်ဖြစ်နေပါတယ်။ဒီပေါ်မှာဥအောင်ကြည်ညွန့်ကတော့အခုလိုပြောဆိုခဲ့ပါတယ်
။ဘာလို့ဆိုအာဏာဆိုတာရဲ့လို့မရှိဘူး။အခုဒီဥပဒေကိုတခြားဖတ်ကြည့်လိုက်ရင်သိမယ်။သူကဘာကွန်ဆယ်အာဏာအနေနဲ့ပေးထားတာမဟုတ်ဘူး။ဒါမျိုးဆက်ဆက်ပေးဖို့ရဲ့ညှိနှိုင်းပေးဖို့ရဲ့အကြံဉာဏ်ပေးဖို့ရဲ့အဲ့လိုဆက်ဆက်ညှိနှိုင်းအကြံဉာဏ်ပေးဖို့ရန်အတွက်အစိုးရအဖွဲ့အစည်းပါဝင်လူမှုအဖွဲ့အစည်းတွေနဲ့ခေါ်ယူတွေ့ဆင်နိုင်တဲ့အခွင့်အရေးရှိတယ်ဆိုတဲ့ကိစ္စရရဲ့အဲ့တော့ဒီလိုပေးလိုက်တဲ့အတွက်ကြောင့်ပါကော်မရှင်တာဝန်တစ်ခုအနေနဲ့ကိုသူရှိလာတော့လုတ်ပြကန်ရတာကလက်တွေ့နေနဲ့ပို့ပြီးတော့ကြာလာမယ်တွေ့တဲ့တွေ့တိုက်တယ်ဆိုတဲ့သူခေါ်တွေ့ခွင့်ရသွားမယ်ဆွေးနွေးလို့ရသွားမယ်တကယ်တော့သူကအကြံပေးတယ်ဆိုတာအဆုံးဖြတ်ပြုလား မဟုတ်ဘူးလေအဲ့တော့နောက်ဆုံးမိသူကပါခင်ဗျတခုခုကိုအပြီးပြတ်လုံနိုင်နေဆိုတဲ့အာဏာကိုပေးလိုက်တာမဟုတ်ဘဲနဲ့နိုင်ငံအတွက်လိုအပ်တဲ့စစ်ဆန်ညှိနှိုင်းမှုတွေဟလာအပြန်အလှန်နားလည်မှုတိဆောက်တဲ့နေရာတွေမှာလုံတာကင်တာရှိအောင်လို့ဒါဒီဥပဒေကိုပြဋ္ဌာန်းပေးလိုက်တာ
အတိုင်းမင်းငယ်ပုဂ္ဂိုလ်ရဲ့ယာရုတက်တန်းဟာနိုင်ငံတော်သမ္မတရဲ့ယာရုတက်တန်းအတိုင်းဖြစ်ပြီးဒီဥပဒေဟာလည်းဒုတိယကြိမ်ပြည်အောင်စုလွတ်တော်တက်တန်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့တက်တန်းအတွက်သာဖြစ်တယ်လို့ဖော်ပြထားပါတယ်ကျန်ခိုင်ပါတီဝင်တဦးဖြစ်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကတော့ရောင်ဆန်းစုကြည်တင်မဟုတ်ပဲနိုင်ငံအတွက်အကျိုးပြုနိုင်မဲ့ပုံကိုယ်တဦးဦးကိုအခုလိုနိုင်ငံတော်အတိုင်ပင်ခံဖြစ်ထားမဲ့ဥပဒေမျိုးနောင်လာမဲ့နှစ်တွေမှာလဲထားရှိနိုင်မှုမျှော်လင့်တယ်လို့ဆိုပါတယ
်။တကယ်ကျွန်တော်တို့ကတကယ်ဒီဥပဒေကနိုင်ငံလူနိုင်ငံသားအတွက်ဟိုဟာဖြစ်မယ်ဆိုရင်တော့ကျွန်တော်တို့နောင်9နှစ်နောင်10နှစ်မှာလဲဒီတိုင်းသွားဖို့လဲလိုတာပေါ့။ဒီဟာကိုကျွန်တော်တို့ဒီဥပမာဒီပုံကိုယ်တွေကိုခံပြီးမှနောင်လာမဲ့ဟုတ်လားနောင်လာမဲ့ဒီပုံကိုယ်တွေဟိုဟာဖြစ်သွားလို့ရှိရင်နိုင်ငံလူနိုင်ငံသားအတွက်တကယ်အကျိုးရှိမယ်ဆိုရင်တော့ကျွန်တော်ထင်တာတော့နောင်ဒီတက်တာမဟုတ်ဘူးပေါ့နောင်အစိုးရတက်တဲ့ဖြစ်ဖြစ်နောင်အစိုးရတက်ဖြစ်ဖြစ်ကျွန်တော်လိုအပ်လို့ရှိရင်တော့ဒီတိုင်းပဲသွားတင်ပါ
ဒီဥပဒေချမ်းမှာအတိုင်းမင်းငယ်ပုဂ္ဂိုလ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်အကြံပြုချက်တွေပေးဖို့လှုပ်ဆောင်မဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြည်အောင်စုလွတ်တော်ကိုတာဝန်ခံဖို့အတိုင်းမင်းငယ်ပုဂ္ဂိုလ်ဟာဒီဥပဒေပါကြီးရွယ်ချက်တွေကိုအောင်မြင်စေဖို့အတွက်အစိုးရအဖွဲ့ဌာနဆိုင်ရာတွေအဖွဲ့အစည်းတွေအသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်ဖို့စတာတွေပါဝင်ထားပါတယ်အမျိုးသားလွတ်တော်ကဥပဒေချမ်းကော်မတီဝင်ဦးအောင်သိန်းကတော့ဒေါန်ဆန်းစုကြည်ရဲ့ဥပဒေပါရပ်တည်မှုအပေါ်အခုလိုပြောပြပါဗျ
။ကျွန်တော်ဒီ2008ဖွဲ့စည်းပုံကြီးကကန့်ထားတဲ့အတွက်59စာလုံးနဲ့ကန့်ထားတဲ့အတွက်ကြောင့်သမ္မတကိုတာဝန်ကိုဒေါန်ဆန်းစုကြည်မယူနိုင်တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အဖြစ်ဒီသမ္မတကိုလည်းအကြံပေးနိုင်တယ်လို့ကျွန်တော်တို့လွတ်တော်ကိုလည်းအကြံပေးနိုင်တယ်ကျွန်တော်တို့ဒီဝန်ကြီးဖွဲ့တွေကိုလည်းကျွန်တော်အကြံပေးနိုင်တယ်ဆိုတဲ့အနေအထားမျိုးကကျွန်တော်ရွေးချယ်တဲ့သဘောဖြစ်ပါတယ်။
အနာရ NLD ပါတီကဒေါန်ဆန်းစုကြည်ကိုတမရတင်မြောက်ဖို့စီစဉ်ထားခဲ့ပေမဲ့ကန့်သက်ထားတဲ့အခြေအနေကြောင့်ပုံစံတမျိုးနဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့ဒီစီစဉ်ကိုစီစဉ်ခဲ့တာဖြစ်တယ်လို့ပြောဆိုနေတာတွေလည်းရှိနေပါတယ်။ဒေါန်ဆန်းစုကြည်ကတော့ရွေးကောက်ပွဲမတိုင်ခင်ကတည်းကတမရဖြစ်ဖို့တားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ခဲ့ဘူးဆိုရင်တမရအထက်မှနေမယ်လို့ပြက်ပြက်သားသားပြောဆိုထားပြီးဖြစ်ပါတယ်ရှင်။
NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ထားရှိမဲ့ဥရေမူချန်တင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောင်မမေခါစုစည်းတင်ပြပေးခဲ့တာပါ။အခုကတော့ဆူရတဲ့အပြောင်းလဲတဲ့အတူနိုင်ငံပိုင်းသတင်းစာတွေအသွင်ပြောင်းလာတဲ့အပေါ်မှာသဘောထားအမြင်တွေကိုလည်းတင်ပြချင်ပါသေးတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆူရတဲ့တက်လာပြီးတဲ့နောက်ပထမဆုံးထွက်ပေါ်လာတဲ့ဒီကနေ့ထုတ်နိုင်ငံပိုင်းသတင်းစာတွေဟာအပြင်အဆင်ရောသတင်းဖော်ပြချက်တွေပါပြောင်းလဲသွားပါသေးတယ်။စာနယ်ဇင်းအတိုင်းဝိုင်းကတော့ဒီအပြောင်းလဲကိုကြိုဆိုလိုက်ကြပြီးနိုင်ငံပိုင်သတင်းစာတွေအနေနဲ့ပြည်သူဝန်ဆောင်မှုသတင်းစာစစ်စစ်ဖြစ်ဖို့နဲ့ပုဂ္ဂလိကသတင်းစာတွေဆက်လက်တည်မြဲရေးကိုလည်းတစ်ဖက်တစ်လမ်းကနေအားပေးတင်တယ်လို့ရှုမြင်ကြပါတယ်ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီကနေ့မနေ့မိုးလင်းတာနဲ့ပြည်သူတွေအချင်းချင်းကြားမှာရော Facebook အင်တာနက်စာမျက်နှာတွေပေါ်မှာပါလူအများဆွေးနွေးတဲ့အကြောင်းအရာကတော့အစိုးရပိုင်ကြေးမုံတဲ့မြမအလင်းသတင်းစာတွေရဲ့အပြောင်းလဲကိစ္စပဲဖြစ်ပါတယ်ဒါကတော့အစိုးရပိုင်သတင်းစာတွေမှာတချိန်ကအတိုက်ခံအင်အားစုလို့ဆိုရမဲ့သူတွေရဲ့အတွေးအမြင်တွေကိုမထင်မှတ်ဖက်မြင်မြန်ဆန်ဆန်တွေးမြင်လိုက်ကြရတာပဲဖြစ်ပါတယ်။ဒီကနေ့သတင်းစာတွေရဲ့အပြောင်းလဲနဲ့ပတ်သက်ပြီး 7 Day နေ့စဉ်သတင်းစာကပင်တိုင်ဆောင်ပါရှင်ကိုဝင်းစော်လက်ကအခုလိုပြောပါတယ်
။အမြင်သာရှိတာတော့သတင်းစာရဲ့အပြင်ဆင်ပေါ့။သတင်းစာရဲ့အပြင်ဆင်နောက်တစ်ခုကတော့ဂျော်ဆန်မြူစီလေးနဲ့ဒီရဲ့အောင်ဖွဲရောလူအောင်ဖွဲဆိုတာကိုအဓိကစေချာတင်စရာသူကြေပေါ်မှာပေါ်ပြတာပေါ့နောက်တစ်ခါကျတော့ကိုမင်းကိုနိုင်တို့ကဗျာဆရာကြီးအောင်တို့ကဗျာဒီမှာတော့ကျွန်တော်ကြီးတို့လိုကဗျာဟိုဟာဒီတော့မှာဒီမဟာရမျိုးတွေပါလာတာပေါ့ဒါချစ်တစ်ခေတ်ကြာရုပ်ပဲလေချစ်တစ်ခုခုပုံပေါ်ပြီးတော့ဒါချစ်တစ်ခုစတင်လေဆိုတော့သင်္ကေတပဲ
သတင်းစာဆရာဆရာကျော်ရင်မြင့်ကလည်းသတင်းစာတွေရဲ့အပြောင်းလဲနဲ့ပတ်သက်ပြီးသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်ဒီသူလူကိုပို့ပြီးအကျိုးပြုတဲ့လမ်းကြောင်းကနေထုတ်ဝေလိမ့်မယ်လို့မျှော်လင့်ပါတယ်။ဟိုတချင်တို့ကဆရာဦးဝင်းတင်ရဲ့စကားပါပဲ။ဟိုပြည်သူတွေရဲ့စကားပြန်ဆိုပြီးတော့ဦးဝင်းတင်ပြောခဲ့ပူပါတယ်။ပြည်သူပြောချင်တာကိုလည်းအစိုးရကိုသတင်းစာတစ်ဆင့်ပြောမယ်။အစိုးရပြောချင်တာကိုလည်းပြည်သူကိုသတင်းစာကတစ်ဆင့်သတင်းပေးမယ်။အဲ့ဒီလိုကြားတဲ့ကပေါင်ကူအဖြစ်နဲ့အဲ့ဒီလိုအသွင်သဏ္ဍာန်ကိုပြောင်းသွားလိမ့်မယ်လို့မျှော်လင့်ပါတယ်ဗျာ
။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကလည်းအစိုးရပိုင်းသတင်းစာတွေရဲ့အပြောင်းအလဲအပေါ်မှာအခုလိုတုံ့တက်ထားပါတယ်။
ကျွန်တော်အမြင်မှာတော့လေအရင်တော့ဥဒိမ့်စင်အစိုးရအဓိကထားပြီးပေါ်ပြတယ်အခုကတော့ NLD အစိုးရအဓိကထားပြီးပေါ်ပြတယ်ဆိုရင်တော့အဲ့ဒီကဟိုအနှစ်သာမပြောင်းဘူးပေါ့နော်အဲ့ကဟိုအစိုးရပြောင်းလို့အကြောင်းအရာပြောင်းသွားတဲ့သဘောပဲရှိမယ်တကယ်တမ်းကျတော့ဟိုသတင်းစာကအများပြည်သူဝန်ဆောင်တဲ့သတင်းစာအဖြစ်နဲ့ဟိုတွင်ပြောင်းခြင်းတော့လူတွေရင်ဆိုင်နေရတဲ့ဟာတွေတစ်ခါလေးမှအဲ့ဒါတွေကအစိုးရရဲ့ဟို policy ဝေဖန်တာလည်းဖြစ်ဖြစ်မယ်ပေါ်ဆောင်မှုတွေဝေဖန်တာလည်းဖြစ်ဖြစ်မယ်အဲ့ဒါမျိုးတွေဟိုပေါ်ပြနိုင်မှသာလျှင်တကယ်မြင့်တာအားဖြင့်ဟိုအများပြည်သူဝန်ဆောင်မှုဟို media အဖြစ်နဲ့ပြောင်းတာလို့ယူဆလို့ရတယ်
အစိုးရပိုင်းသတင်းစာတွေဟာအရင်ကတည်းကပုဂ္ဂလိကပိုင်းသတင်းစာတွေတဲ့စောင့်ရည်အရာရောဈေးကွက်အရာပါလွှမ်းမိုးထားရကအခုလိုလူများစိတ်ဝင်စားတဲ့သတင်းချက်လက်တွေကိုပုံမူဖော်ပြပေးလာမယ်ဆိုရင်စောင့်ရည်အရာပုံမူတိုးတက်လာပြီးပုဂ္ဂလိကသတင်းစာတွေအပေါ်မှာရိုက်ခတ်မှုရှိလာနိုင်ကြောင်းလည်းတွက်ဆကြပါတဲ့ဆရာကျော်ရင်မြင့်ကတော့ပုဂ္ဂလိကသတင်းစာတွေဖွံ့ဖြိုးရေးအတွက်လည်းအစိုးရကအားပေးသင့်တယ်လို့ထောက်ပြပါတယ်
ပုဂ္ဂလိကသတင်းစာတွေကလည်းရှင်းတမ်းဖို့လိုအပ်ပါတယ်အဲ့ဒီတော့ပုဂ္ဂလိကသတင်းစာတွေဒီပုံမိတ်ထုတ်ဝေဖို့လို့အတွက်လိုအပ်မဲ့စက်ကူမှင်ဆက်စတဲ့အပိုင်းနေမှာကောက်တဲ့အခွန်တွေကိုလုံးဝနှီးပါမကောက်ဘဲနဲ့ဒါမျိုးစပီးရည်ရှိတည်တမ်းဖို့အတွက်အားပေးရလဲကြပါတယ်အဲ့ဒီလိုလှုပ်စေချင်ပါတယ်အခွန်ကောက်တွေပေါ့နော်အဲအစိုးရအနေနဲ့ဒီပုဂ္ဂလိကဖွံ့ဖြိုးဖို့လို့အတွက်လည်းအားပေးဖို့တာဝန်ရှိတယ်ဆိုတာကိုတော့မမေ့ရစီကြမှာဘူးရ
လက်ရှိအစိုးရတက်မှာပြန်ကြားရေးဝန်ကြီးဖြစ်စာရေးဆရာသတင်းစာဆရာဦးဖေမြင့်ကတာဝန်ယူဆောင်ရွက်တာဖြစ်ပါတယ်အရင်အစိုးရရဲ့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတော့အက်ဒီတာမူဝါဒသာပို့ပြီးလွတ်လပ်ခွင့်ရရင်ကျေးမုံနဲ့မြမအလင်းကဝန်ထမ်းတွေဟာပြောင်းလဲနိုင်စွမ်းရှိကြောင်းနဲ့အက်ဒီတာဆရာမူဝါဒတက်နဲ့ဆိုရင်ကျင်းမုံနဲ့မြမအလင်းဟာဆောင်ရည်အရာရောစာနယ်ဇင်းအရည်သွေးအရာပါအများကြီးတိုးတက်လာမယ်လို့ယုံကြည်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးထားပါတဲ့
အစိုးရတဲ့အပြောင်းလဲတဲ့အတူနိုင်ငံပိုင်သတင်းစာတွေအသွင်ပြောင်းသွားတဲ့အပေါ်မှာအမြင့်သဘောထားတွေကိုကုမှုစော်ကစူးစီးတင်ပြပေးခဲ့တာပါဒီနေ့ဒီဝါရှင်တန်မြို့မှာစတင်ကျင်းပမယ့်နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲအကြောင်းကိုလည်းမကြာခင်မှာပြောပြပေးပါမယ်အခုကတော့ဒီလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုကြိုတင်သိပေးပါစေရှင်
သမရာသည်ဦးထင်ကျော်ဦးဆောင်တဲ့ဆိုးရအဖွဲ့သည့်လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရာဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-9994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင် View American တန်ရဲ့ကြာတာရင်းညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးပြီးတော့အခုနိုင်ငံတကာသတင်းတပုတ်ကိုလည်းပြောပြပေးချင်ပါတယ်အမေရိကန်ပြည်ထောင်စု Washington DC မှာဒီကနေ့စတင်ကျင်းပမယ့် Nuclear Baking လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာအကြမ်းဖက်အဖွဲ့တွေလက်ထဲနျူကလ িয়ার ပစ္စည်းတွေရောက်မသွားစေဖို့ဘယ်လိုကာကွယ်မလဲဆိုတာကိုထည့်သွင်းဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နှစ်တစ်ချိန်ကျင်းပတဲ့ဒီညီလာခံမှာနိုင်ငံပေါင်း90ကျော်ကကိုယ်စားလှယ်တွေတက်ရောက်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့နျူကလ িয়ার ချိန်ချမှုတွေကာကွယ်လျှော့ချသွားဖို့နည်းလမ်းတွေကိုဆွေးနွေးကြတာပါ။ VOA ရဲ့အင်ဗီရိုသတင်းတောက် Mary Ellis Salinas ရေးပေးပို့တဲ့သတင်းလွှာကိုတော့ကိုရဲကောင်ကပြောပြပေးပါမယ်ရှင်။
ဘရက်ဆဲမှာဖြစ်သွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာ IS လိုအကြမ်းဖက်အဖွဲ့တွေရဲ့အန္တရာယ်ကြီးမားမှုနဲ့လက်လန်းမိနိုင်မှုဘလောက်တိုင်းတာရှိသလဲဆိုတာကိုပြလိုက်တာဖြစ်ပါတယ်။ဒီချင်းချောက်မှုအကြောင်းကို Washington DC မှာပြုလုပ်တဲ့နျူကလ িয়ার လုံခြုံရေးထိပ်သီးညီလာခံမှာအထူးအစီအစဉ်တစ်ခုအနေနဲ့ထည့်သွင်းပြီးဆွေးနွေးကြမှာဖြစ်ပါတယ်
။ It'll be focused on the broader
ပိုကျပြတ်တဲ့ချင်းချောက်မှုကိုအဓိကထားဆွေးနွေးမှာဖြစ်ပေမဲ့ IS အဖွဲ့ကဘလို့နျူကလ িয়ার ပစ္စည်းအမျိုးအစားကိုမဆိုရသွားမဲ့အလားအလာကိုလည်းကျွန်တော်တို့တားဆီးရမှာဖြစ်တဲ့အတွက်ဒါကိုတေချာပေါက်ဆွေးနွေးမှာဖြစ်ပါတယ်
တိုက်ခိုက်မှုတွေဖြစ်ပြီးကြတဲ့ကဘယ်လ်ဂျီယံနိုင်ငံဟာနျူကလ িয়ার အစအဦးတွေကိုလက်နက်ကန်အစောင့်ချက်တွေချထားခဲ့ပါတယ်ဒါပေမဲ့ခေါင်းဆောင်တွေကတော့ပါကစ္စတန်လိုနိုင်ငံတွေကအကြမ်းဖက်သမားတွေနျူကလ িয়ার ပစ္စည်းတွေရသွားမှာကိုပိုပြီးစိုးရိမ်နေကြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုကိုလည်းစိုးရိမ်ကြပါတယ်ဒီနျူကလ িয়ার လုံခြုံရေးညီလာခံဟာသမရဘားရက်အိုဘားမားအတွက်တော့၄ချိန်မြောက်တက်ရောက်တာဖြစ်ပြီးနောက်ဆုံးချိန်တက်ရောက်မှုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ချိန်တွေမှာတော့တက်ရောက်ခဲ့တဲ့နိုင်ငံတွေဟာတပ်ဆင်မှုမြင့်မားတဲ့ယူရေနီယံအသုံးပြုမှုလျှော့ချဖို့ နျူကလ িয়ার ပစ္စည်းတွေကိုကာကွယ်ဖို့နဲ့နျူကလ িয়ার ပေါင်ခုံနဲ့အကြမ်းဖက်မှုတွေကိုရှောင်ချဖို့အတွက်ဆွေးနွေးခဲ့ကြပါတယ
် The summits hopefully have really created
နိုင်ငံတွေကြားမှာဘေကင်းရေးလုံခြုံရေးနဲ့လှုပ်ဆောင်မှုတွေအတွက်လိုက်နာရမယ့်စံနှုန်းအလေးထားတွေကိုသတ်မှတ်ပေးမဲ့နိုင်ငံတကာအစ်စ်မီစနစ်တရဖြစ်ပေါ်လာစေလိမ့်မယ်လို့မျှော်လင့်ရပါတယ
်ဒါပေမဲ့အဓိကကျတဲ့အရေးကိစ္စတွေကိုတော့မဖြေရှင်းရသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ
်ရေ
ဘူယာရည်မှန်းချက်ကရလွယ်နိုင်တဲ့အခြေအနေရှိတဲ့နျူကလ িয়ার ပစ္စည်းတွေကို၄နှစ်အတွင်းလုံခြုံမှုရှိအောင်လုပ်ဖို့ပါပဲအဲ့ဒါနဲ့ပတ်သက်လို့တိုးတက်မှုတွေအများကြီးရှိခဲ့ပါတယ်ဒါပေမဲ့ဒီရည်မှန်းချက်ပြည့်မီခဲ့တယ်လို့တော့မထင်ပါဘူး
နျူကလ িয়ার ပစ္စည်းအများစုဟာဆက်လက်နက်သုံးလောင်စုဆောင်ရာနေရာတွေမှာရှိနေတာကြောင့်လဲကင်တွဲရခက်ခဲစေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ရုရှားနိုင်ငံဆိုရင်ဒီထိပ်သီးညီလာခံတွေမှာသူတို့အတွက်ပါဝင်စရာနေရာမရှိဘူးလို့ပြောဆိုပြီးတက်ရောက်ဖို့ညှဉ်းဆန်းထားပါတ
ယ်။ Russian and Chinese governments have not bought into the
ရုရှားနဲ့တရုတ်အစိုးရတွေဟာကျွန်တော်တို့ရဲ့အစီအစဉ်ထဲမှာမပါဝင်သေးပါဘူး။အမှန်ကသူတို့ဟာအနောက်နိုင်ငံတွေနဲ့တမူကွဲပြားပြီးတော့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုအစ်စ်မြင့်ပြီးတော့တိုးချဲ့ဖို့အတွက်စဉ်းစားနေကြတာပါ။
နောက်နှစ်ဇန်နဝါရီလမှာအမေရိကန်သမ္မတအသစ်တူတက်လာဖို့ရှိနေချိန်မှာမေးစရာရှိလာတာကဘာဆက်လုပ်မလဲဆိုတာပါပဲ
Well I certainly hope that the incoming president would understand that safeguarding
ကဘာတဝန်းကလက်လန်းမီလွယ်တဲ့နျူကလ িয়ার ပစ္စည်းတွေရဲ့လုံခြုံရေးဟာအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်ဆိုတာနားလည်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ
်ဒီထိတ်သီးညီလာခံရဲ့ရည်ရွယ်ချက်တစ်ခုကကဘာတဝန်းမှာနျူကလ িয়ার ဘေးအန္တရာယ်တွေကင်းရှင်းရေးအတွက်လှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့အစည်းကွန်ရက်တွေကိုအားဖြည့်ပေးဖို့ဖြစ်တယ်လို့အိမ်ယူတော်ကပြောပါတယ
်ဝါရှင်တန် DC မြို့တော်မှာဒီကနေ့စတင်ကျင်းပမယ့်နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးညီလာခံအကြောင်းကိုကိုရဲကောင်ကတင်ပြပေးသွားတာဖြစ်ပါတယ် VOA American တန်ရဲ့ကြာသပတင်းညနေခင်းစီစဉ်တွေကိုနားဆင်နေရတာပါရှင်ဒီကနေ့ကျမတို့ရေဒီယိုအစီအစဉ်ပြပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VOA TV သတင်းလောကအစီအစဉ်ကိုထုတ်လွှင့်ပေးပါတယ်Asia 7 ဂျူရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA Internet Website လိပ်စာ vamis.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းကြည့်လို့ရပါတယ်ရှင်။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးပါအောင်မယ်ရှင်
။အမေရိကန်သမ္မတဘရောက်ကိုဘာမအနေနဲ့သူ့ရဲ့သမ္မတတက်တန်းတွင်၄ချိန်နဲ့နောက်ဆုံးအချိန်မြောက်နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးတစ်ရက်ကိုဒီကနေ့ဝါရှင်တန်မြို့တော်မှာလက်ခံကျင်းပပါမယ်။နေရကြထိပ်သီးအစည်းအဝေးအတွက်နိုင်ငံ90ကကိုယ်စားလှယ်တွေရောက်နေကြပါပြီ။နျူကလ িয়ার လက်နက်လုပ်လို့ရတဲ့ပစ္စည်းတွေကိုအကြံဖက်ဝါဒီတွေဒါမှမဟုတ်အန်ဒရီပေးဖို့ရည်ချက်ရှိတဲ့လူပုဂ္ဂိုလ်တွေလက်ထဲရောက်မသွားအောင်ထိန်းသိမ်းရေးကိစ္စဟာဒီအစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒီအစည်းအဝေးကိုရုရှားကမတက်ဘူးလို့ဆုံးဖြတ်တာဟာစိတ်မကောင်းစရာပဲလို့အမေရိကန်ကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာပြီးခဲ့တဲ့တရင်ဘက်ကလူ32ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေမှာအထောက်အထားအသစ်တွေကြာပြီးတဲ့နောက်ဝန်ကြီးချုပ်ရဲ့လုံခြုံရေးကိုတိုးမြှင့်ထားပါတယ်။ဝန်ကြီးချုပ်ရှာမီရှယ်ရဲ့ယုံနဲ့အင်တော်ဒဝိုက်ကိုလက်နက်ကင်လုံခြုံရေးတွေတိုးပြီးတော့ချထားတာပါ။တိုက်ခိုက်သူတွေဖြစ်တန်ရာရှိထားသူတွေတုံးခဲ့တဲ့တိုက်ခန်းတစ်ခုအနီးအမိုက်ပုံးထဲမှာစွန့်ပစ်ထားတဲ့ laptop computer ထဲမှာဒီနေရာနှစ်ခုစလုံးရဲ့မြေပုံကိုတွေ့ရတယ်လို့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြောပါတယ်။ကျူဘားနိုင်ငံကွာနာနာမိုပင်လယ်ကွေ့အမေရိကန်ရေတပ်အခြေစိုက်စခန်းကအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသားတရားစင်လောက်ကိုလွှတ်ပြောင်းပေးဖို့စီစဉ်နေတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကကွန်ကရက်လွှတ်တော်ကိုအကြောင်းကြားထားပါတယ်။အကျဉ်းသားတွေကိုလက်ခံဖို့နှစ်နိုင်ငံထက်မနည်းကသဘောတူထားပြီးပြီလို့အမည်မဖော်တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောပါတယ်။လွှတ်ပြောင်းပေးမဲ့ထဲမှာပါတဲ့သူဒူကတော့2009ခုနှစ်ကတည်းကအစံကခံဆန္ဒပြနေတဲ့အတွက်နေ့စဉ်အတင်းကျပ်အစာကျွေးနေရတဲ့အသက်38နှစ်ရွယ်ရင်းမြနိုင်ငံသားတာရစ်ဘာအူဒါဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးစည်းအုပ်ပွဲပြင်ပမှာအမေရိကန်သမ္မတဘရောက်ဂိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီကနေ့တရားတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြညာပေးခဲ့တာပါရှင်။ဒီညနေစစ်စင်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစပန်ဆိုင်ရာအင်ဂျင်နီယာကတော့နာရှွာခဲလီဖြစ်ပါတယ်။ကျွန်မခင်မြူထွေးပါ။ View American တန်ရဲ့ကြာသပတင်းညနေခင်းစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ7ခေါ်နဲ့1925ရုကနေအတန်လွှင့်ပေးခဲ့တာပါ။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေ။ကျွန်တော်တို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နာရီကြာမှာကျွန်တော်တို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.